မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအတွင်းမှာလိမ့်လက်သွားတဲ့နေရာကိုအစားထိုးဖို့အတွက်ပါတီကိုပြန်လည်မွမ်းမံတည်ဆောက်ဖို့ပြင်ဆင်နေတယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တူကပြောလိုက်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်လွှတ်တော်နဲ့အစိုးရအသီးသီးမှတာဝန်ထမ်းဆောင်လို့ရတဲ့ NLD ပါတီဝင်တွေရဲ့နေရာမှာပါတီရဲ့တာဝန်တွေထမ်းဆောင်နိုင်ဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့လည်းပြောပါတယ်အချိန်ဒီအပြည့်စုံကိုတော့ဆက်သွယ်မိမန်းထားတဲ့ကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျ
2015အထွေထွေရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်အသတ်အနိုင်ရပြီးလွတ်တော်မှာအမတ်နေရာအများစုကိုရခဲ့သလိုအစိုးရလည်းဖွဲ့စည်းနိုင်ခဲ့ပါတယ် NLD ပါတီကအစိုးရဖြစ်တဲ့အာဏာရလာပြီးတဲ့နောက်ပါတီကိုပြန်လည်မွမ်းမံတည်ဆောက်ဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးတော့ပါတီရဲ့အတွင်မှုအဖွဲ့ဝင်ရှင်းနေဦးညာဝင်းက VOA ကိုအခုလိုပြောပါတယ
်အနေနဲ့ဒီရွေးကောက်ပွဲဝင်လိုက်တဲ့ရွေးကောက်ပွဲမှာနောက်ဟိုအမတ်ဖြစ်တဲ့လူကလည်းဖြစ်သွားကြတယ်နောက်ပါတီကဝင်မှရှိနေမယ်လို့အမတ်ဖြစ်နေတဲ့အခါကျတော့ပါတီကဝင်လည်းအပြည့်မလုံးနိုင်ဘူးအဲတော့ဦးမေတော်မင်းများရင်းနှီးတော်မင်းများမှဟိုအင်အားပြန်ဖြည့်ဖို့လိုတာပေါ့အဲတော့ကြောင့်အင်အားပြန်ဖြည့်ဖို့ဒီမင်းကလေးကိုပြန်စောင့်ဆွေးနွေးကြတာပေါ့ရှင်းနေစိတ်ဥပ္ပေခရိုင်ဓာတ်ဥပ္ပေကမှလက်လက်နေတဲ့နေရာတွေဖြည့်ဖို့နောက်အင်အားရောသွားတဲ့လက်တော်ကိုကလေးဒီကဝင်းကြီးနေရာဒီအတွက်အဲ့ဒါပေါ့အဲ့ဒါလေးစကားအပေါ်လုံးကိုရံပြီးတော့ဒီကဖြည့်ပြင်းနေလို့ပြောကြမှာ
NLD ပါတီအနေနဲ့သက်ဆိုင်ရာမြို့နယ်ခရိုင်ပြည်နယ်တိုင်းအလိုက်ပါတီအလုံးမှုဆောင်တွေဘိုးဦးစီးတွေကိုအဓိကပြန်လည်ရွေးချယ်ပြီးအားဖြစ်သွားမှာဖြစ်တယ်လို့လည်းဦးညဝင်းကပြောပါတယ်ဒါမဲ့လည်းဒီလိုရွေးချယ်တဲ့နေရာမှာအောက်ခြေကနေမဲခွဲပြီးတော့ရွေးချယ်မှာလားဒါမှမဟုတ်ဘိုးကနေရွေးချယ်မှာလားဆိုတဲ့အပေါ်မှာဦးညဝင်းပြောတာက
မသိကြသေးဘူးဘယ်ဟောမသိကြဒီမှာနေဆွဲတော့မှာဆွဲတော့ဆွဲတော
့ဧပြီလ1ရက်နေ့ကစတင်ပြီးသမရဦးထင်ကျော်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာလည်းနိုင်ငံသားရေးဝန်ကြီးဖြစ်နေရောသမရယုံဝန်ကြီးဖြစ်နေပါအစိုးရအဖွဲ့အတွင်းမှာပါဝင်လာခဲ့တာပါဒေါ်ဆန်းစုကြည်ဟာ NLD ပါတီဥက္ကဋ္ဌအဖြစ်နဲ့ဆက်ရှိနေပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတော့အစိုးရအဖွဲ့ဝင်တယောက်ဖြစ်နေတဲ့အတွက်ပါတီဥက္ကဋ္ဌတာဝန်တွေပါတီရဲ့တာဝန်တွေကိုထမ်းဆောင်လို့မရပါဘူးဒေါ်ဆန်းစုကြည်ရဲ့နေရာမှာပါတီကိုဦးဆောင်ဖို့ဘယ်လိုပြင်ဆင်ထားလဲဆိုတာကိုတော့ဦးညဝင်းကအခုလိုပြောပါတယ
်ပါတီဥက္ကဋ္ဌနေရာသူ responsibility ကဆက်ပြီးတော့ရှိမယ်သူကပါတီလို့ကိုအခုချိန်မှာမလုပ်ရတာပဲပါတီဥက္ကဋ္ဌရာသူကတော့စွန့်ကြာမလုပ်ပါဘူးအကူကငါးဦးဖွဲ့လာပါတယ်အဲဒီငါးဦးအဖွဲ့ကပါတီကိုကျိုးကိုင်းထိန်းချုပ်သွားမှာပ
ါ NLD ပါတီရဲ့အတွင်းမှုအဖွဲ့ကတော့အဖွဲ့ဝင်၅ဦးနဲ့ဖွဲ့စည်းထားပြီးတော့အဆိုပါအဖွဲ့ဝင်၅ဦးကတော့ဦးဝင်းထိန်ဦးညံဝင်းဦးဟန်သာမြင့်ဦးဝင်းမြင့်နဲ့ဦးစော်မြင့်မောင်တို့ဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်